ကိုဗစ်ကာယောဂါကာကွယ်ဆေးတွေထပ်မံပြီးတော့တိုးမြင့်မသုံးဆွဲဘူးဆိုရင်နောက်ထပ်၄-၅လလောက်မှာနိုင်ငံ53နိုင်ငံပါဝင်တဲ့ဒေသမှာသေဆုံးမှုတွေ9သိန်းအထိရှိလာလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ဥရောပဆိုင်ရာယုံကမနစ်အင်ကာနေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြည်ရတဲ့သတင်းပတ်တွေအတွင်းကိုဗစ်ကာယောဂါကြောင့်4200နီးပါးသေဆုံးခဲ့ရပြီးဒါဟာပြည်ခဲ့တဲ့စက်တင်ဘာလကုန်အထိနေ့စဉ်သေဆုံးခဲ့တဲ့အရေအတွက်ထက်နှစ်ဆပိုများတယ်လို့လည်းအဲ့ဒီအထက်မှာဖော်ပြထားပါတယ်။ဒေတာတွင်းမှာကိုဗစ်ကာယောဂါကြောင့်သေဆုံးတဲ့အရေအတွက်ဟာသက်တမ်းခွဲကျော်သွားပြီလို့လည်း WHO ဥရောပယုံကနေဥရောပနဲ့အရှေ့လယ်ပိုင်းဒေတာကသေဆုံးတဲ့အရေအတွက်တွေကိုစည်းရင်းပြုစုထားတဲ့ IHME ကျန်းမာရေးဆိုင်ရာကွင်းစင်းလေးလာမှုနဲ့အချက်အလက်စုဆောင်ရေးဌာနရဲ့အချက်အလက်တွေအခြေပြုပြီးပြောပါတယ်။ဒါကြောင့် WHO ဥရောပဒေတာဆိုင်ရာယုံအနေနဲ့25နိုင်ငံမှာဆေးရုံကရင်တွေနဲ့49နိုင်ငံမှာအထူးကျမှတ်ကုသဆောင်တွေကိုမြင့်တင်ပေးဖို့အခုချိန်ကစပြီးလာမယ့်2020မတ်လတရနေ့အထိစီမံကိန်းရေးဆွဲထားကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။